ိုင်းမြမနယ်စပ်မြို့ဖြစ်တဲ့ကချနာဝတီပြည်နယ်ထဲမှာကိုဗစ်ကရောဂါထိ ंछ ုံနိုင်ဖို့အတွက်အရေးပေါ်ညမထွက်ရအမိန့်ကိုဒီနေ့ဇူလိုင်လ9ရက်နေ့ကစပြီး14ရက်ကြာမထွက်ဖို့ထုတ်ပြန်လိုက်ပါတယ်။ကချနာဝတီပြည်နယ်ထဲမှာကိုဗစ်အတည်ပြုလူနာ10ခန်းလောက်သာရှိပြီးတည်ဆုံးသူလည်းအနည်းငယ်ပဲရှိပေမဲ့ကြိုတင်ကာကွယ်တဲ့အနေနဲ့ပြည်နယ်အုပ်ချုပ်ရေးမှူးဂျီရာကီရဲ့ပုံစဝကညမထွက်ရအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အတည်ပြုလူနာအများစုကတခြားဒေသကနေရောက်လာကြသူတွေဖြစ်ကြပါတယ်။မြန်မာနိုင်ငံကရှေ့ပြောင်းလို့သားထောင်ကနန်းလောက်ရှိနေတဲ့စံခရပူရီမြို့မှာညမထွက်ရအမိန့်ထုတ်တာနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ညစင်နာရီကနေမနေ့၄နာရီတော်တင်အဲ့တော်တင်ထုတ်လို့မရဘူး။အဲ့ဒီညစင်နာရီကနေနောက်ပိုင်းမှာဟုတ်တယ်၄နာရီပြေးမထုတ်ဘူး။ဟုတ်ကဲ့။ထိုင်းရေးမှာမခွဲထားဘူးအားလုံးပဲ။အားလုံးအဲ့မှာအဲ့ဒေတာတွေကအားလုံးပေါ့နော်။အဲ့ဒီစံကားဝီဒီအိုကလည်းလူအားလုံးအားတိုင်းမရှိဘူး။သူပေါ်တဲ့လူတွေအတွက်အမြင့်ဆုံးပေါ့။အမြင့်ဆုံးတန်ကြီးကအဲ့ထောင်နဲ့တစ်မြင့်တန်ကိုတသိန်းကအမြင့်ဆုံးပေါ့။အဲ့ညမှာအချင်းကြီးဆိုတော့ဆိုတော့လောလောဆယ်မှာတော့ဥမာအဲ့လိုမျိုးဥမာ30ကျော်လောက်ရှိသေးတယ်။ဒီရောအတွေ့ဟာအများတော်အပြင်ကသူကဘယ်လိုလဲဆိုတော့အဲ့တခြားနေရာတွေကနေမှအပြင်ရောက်လာတယ်။ဥမာတခြားကတန်ောက်လာဒါမှမဟုတ်လေသူရောကရှိနေတယ်တခြားဟိုအဖြစ်များတဲ့နေရာတွေကနေပြန်လာတဲ့ဟာနေပြီးတော့တွေ့ရတယ်ပေါ့နော်အဲ့လိုမျိုးက case 30လောက်လို့ပြောတာ
မြန်မာနိုင်ငံနဲ့ကပ်နေတဲ့စံခရဗူရီပြည်နယ်တဲကိုမြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာကြသူတွေကိုလည်းနေစဉ်လို့ဖမ်းမိနေပါတယ်ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အချိန်မှာဖမ်းမိရင်တော့ပြစ်ဒဏ်တွေပိုကျခံရမှာဖြစ်တယ်လို့လည်းဦးမင်းဦးကသတိပေးပြောကြားခဲ့ပါတယ
်အဲ့လိုကိုယ်နဲ့ဒီလိုနေနေဆိုလို့ရှိရင်အခုလိုအချိန်မှာဆိုလို့ရှိရင်ဒါအမှုကနမှုမဟုတ်တုံးမှုဖြစ်သွားမယ်လေဟုတ်တယ်မလားတရားမဝင်ပိုးဝင်မှုကတုံးမှုဖြစ်မယ်ဒီကိုဗစ်ကာကွယ်ရေးစောင့်ကြောရေးကော်မတီကထုတ်ပြန်ထားတဲ့ယောဂထင်းကျုံရေးနဲ့ပတ်သက်တဲ့မှုကလည်းတခါတခုဆိုတုံးမှုတော့ဖြစ်သွားမယ်တရားတကယ်ဒီလိုမျိုးအခြေမှအထမ်းဆိုင်ပြောတာပေါ့နော်ညပစီအထမ်းဆိုင်ပြောတာ
ကချနာဗူရီဒေသခံအာနာပိုင်ရဲ့အရေးပေါ်ထုတ်ပြန်ချက်အရစံခါဗူရီခရိုင်မှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားအားလုံးဇူလိုင်လ9ရက်နေ့ကနေ22ရက်နေ့အထိည10နာရီကနေမနေ့4နာရီအထိညမထွက်ရအမိန့်ကိုလိုက်နာကြရမှာဖြစ်ပါတယ်ဒီထုတ်ပြန်ချက်အရနေမြေကျော်ခရီးသွားလာခွင့်တွေပါပိတ်ထားမှာဖြစ်ပြီးထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေပါရပ်နားထားရမှာဖြစ်ပါတယ်။ညမထွက်ရအမိန့်ကြောင့်မြန်မာအများစုအတွက်အလုတ်ကန်ခြိတိုက်မှုသိရှိနိုင်မှာမဟုတ်ပေမဲ့14ရက်ကြာနေမြေဖြတ်ကျော်ခရီးသွားလာခွင့်တွေပိတ်ထားမှာဖြစ်တာကြောင့်ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေမှာလုပ်နေကြတဲ့မြန်မာတွေအတွက်ကတော့အလုတ်ကန်နဲ့အခက်အခဲတွေရှိနိုင်ပါတယ်။မြန်မာအများအပြားနေထိုင်လွတ်လပ်ကိုင်နေကြတဲ့မဲဆောက်မြို့မှာလည်းဇူလိုင်လ10ရက်နေ့ကစပြီးအကန့်အသတ်မရှိညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါပိုးအများဆုံးကူးစက်နေတဲ့ဘန်ကောက်မြို့တော်နဲ့အနီးအောင်အဆင့်ပြည်နယ်တွေကိုလည်း14ရက်လော့ဒေါင်းကတ်သတ်ချက်ထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာဒီနေ့ဇူလိုင်လ9ရက်နေ့မှာအတည်ပြုလူနာအသစ် 9,256 ဦးနဲ့စံချိန်တင်အများဆုံးကူးခဲ့တာဖြစ်ပါတယ်။တနင်္ဂနွေလုံးအနှံ့အတည်ပြုလူနာစုစုပေါင်းက 3,100 ကျော်နဲ့တေဆုံးသူစုစုပေါင်း2500ကျော်ပြီဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။